ဘင်္ဂလားဒေ့ရှ်နိုင်ငံကနေမလေးရှားနိုင်ငံထဲကိုဆက်လီနဲ့သွားဖို့ကြိုးစားတဲ့ရိုဟင်ဂျာ၁၀ရောက်ကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။နတ်မြဝမှာရှိတဲ့ရှာပူရာတင်မော့စိတ်မှာအမျိုးသမီးငယ်၆ယောက်နဲ့အမျိုးသား၄ယောက်ကို RB အထူးရဲတပ်ဖွဲ့ကကြာသပတေးနေ့ညကဆက်လီပေါ်မတက်ခင်ဖမ်းမိခဲ့တာဖြစ်ပါတယ်။အမျိုးသမီးငယ်တွေရဲ့အသက်တွေက22နှစ်တောင်မပြည့်ကြသေးပဲမလေးရှားမှာငွေကြေးတတ်နိုင်တဲ့အမျိုးသားတွေနဲ့လက်ထပ်နိုင်တယ်ဆိုပြီးတော့ဖျားယောင်းခံရတာဖြစ်တယ်လို့ RB ရဲတပ်ဖွဲ့အကြီးအကဲမာဟီဒီဟာဆန်ရဲ့အပြောကို AFP သတင်းမှရေးသားထားပါတယ်။မလေးရှားကိုသွားနိုင်ဖို့အမျိုးသမီးတွေကတစ်ယောက်ကိုဒေါ်လာ100အမျိုးသားတစ်ယောက်ကိုဒေါ်လာ250နီးပါးပေးရပြီးတော့ထိုင်းရှေပိုင်နဲ့ကိုဖြတ်သွားတာနဲ့နောက်ထပ်ဒေါ်လာ2500စီပေးရမှာဖြစ်တယ်လို့သူကပြောပါတယ်။လူကုန်ကူးသူဘင်္ဂလားဒေ့ရှ်လူမျိုးတစ်ယောက်ကိုလည်းဖမ်းမိထားပါတယ်။မလေးရှားကိုသွားဖို့ကြိုးစားသူ10ယောက်ထဲက2ယောက်ကမြန်မာနိုင်ငံကနေပြီးတော့2000ပြည့်နှစ်နဲ့2000တခုနှစ်ထဲကဘင်္ဂလားဒေ့ရှ်မှာရောက်နေကြသူတွေဖြစ်ပြီးတော့ကျန်တဲ့သူတွေကတော့2018ခုနှစ်နောက်ပိုင်းအလုံးအရင်းနဲ့ရောက်လာကြသူတွေကဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရာသီဥတုကောင်းမွန်တာယာလာရာနဲ့အတူမလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားသူတွေပို့ပြီးတော့များလာနေပါတယ်။အခုနိုဗင်ဘာလဇန်ပိုင်းကလည်းရိုဟင်ဂျာ33ယောက်ပါတဲ့ဆက်လီတစည်းကိုဘင်္ဂလားပင်လယ်အော်ထဲမှာဒီဘင်္ဂလားဒေ့ရှ်ကန်ယူရန်ဆက်ဆောင်တက်ကကြားဖြတ်ဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံဘက်မှာလည်းစစ်တွေမြို့ဒုက္ခသည်စခန်းတွေကနေဆက်လီနဲ့မလေးရှားကိုသွားဖို့ကြိုးစားတဲ့မွတ်စလင်တွေကိုအခုလာထဲမှာနှစ်ချိန်ဖမ်းမိခဲ့ပါတယ်။